မြန်မာအိန္ဒိယတိုင်းနိုင်ငံမှာဗီဇာပြောင်းကိုဗစ်မျိုးကွဲတဲ့အိုမီကရွန်အတည်ပြုလူနာက1900ကျော်သွားပြီဖြစ်တဲ့အတွက်ပြည်ပကနေလာရောက်သူတွေအတွက်ကျင့်သုံးနေတဲ့ Test and Go စနစ်နဲ့စောင့်ကြည့်ရေးစင်တာဝင်စရာမလို့တီးခြားခွဲနေစရာမလို့တဲ့စနစ်နဲ့ပြည်ဝင်ခွင့်ပေးထားတာကိုလကုံအထိရပ်ဆိုင်းထားဖို့အတွက်ထိုင်းကျန်းမာရေးဝန်ကြီးဌာနကအကြံပြုလိုက်ပါတယ်။ထိုင်းနိုင်ငံတွင်ကအိုမီကရွန်ကိုဗစ်ပိုးသစ်ကူးစက်သူတွေရှိနေတဲ့ပြည်နယ်တွေမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကလည်းအများအပြားရှိနေတာဖြစ်ပြီးအခုချိန်ထိတော့ဒီပိုးကူးစက်သူရှိမရှိမသိရသေးပါဘူး။ထိုင်းနိုင်ငံကကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြပေးမှာပါ။အ
ိုမီကရွန်ကိုဗစ်မျိုးသစ်ကူးစက်သူတွေရှိနေတဲ့ထိုင်းနိုင်ငံမှာဒီကနေ့ထိအိုမီကရွန်အတည်ပြုလူနာ1980ထိရှိသွားပြီဆိုပြီးထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနကဇန်နဝါရီလ3ရက်နေ့တနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာအပါအဝင်နိုင်ငံပေါင်း60ကျော်ကနိုင်ငံတကာကဘာလက်ခရီးသွားတွေထိုင်းနိုင်ငံရောက်လာရင်တီးခြားခွဲနေစရာမလိုပဲ Test and Go စနစ်နဲ့ပြည်ဝင်ဝင်ပေးထားတာကိုဇန်နဝါရီလကုန်ထိဆက်ပြီးရပ်ဆိုင်းထားပေးတဲ့အကြောင်းကိုဗစ်ကံရောဂါဆိုင်ရာစီမံအုပ်ချုပ်ရေးဌာန CCSA နဲ့နပ်ပန်အင်ကာနေတွေ့ဆုံတဲ့အခါမှာအကြံပြုပြောကြားမယ်ဆိုပြီးဒုဝန်ကြီးမစ္စတာအနုတင်ကဒီကနေ့ပြောကြားခဲ့တာကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာအိုမီကရွန်ကိုဗစ်ပိုးသစ်ပြည်တွင်းမှာကူးစက်သူစတင်တွေ့ခဲ့ပြီးတဲ့နောက်တက်ဆန်ကိုပြည်ဝင်ခွင့်ပေးထားတဲ့စနစ်ကိုဒီဇင်ဘာလ22ရက်နေ့ကတည်းကဆိုင်းထားခဲ့ပါတယ်။ဒီဆိုင်းငံ့မှုနဲ့ပတ်သက်လို့ CCSA ဌာနကဇန်နဝါရီလ4ရက်နေ့မှာပြန်လည်တုံ့တက်မှာဖြစ်ပါတယ်။တက်ဆန်ကိုစနစ်ကိုယာယီရဆိုင်ထားတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံခြားကရောက်လာသူတွေအနေနဲ့ဟိုတယ်တွေမှာ9ရက်ကနေ10ရက်အထိတီးခြားခွဲနေကြရမှာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ပြည်နယ်ပေါင်း40ကျော်မှာအိုမီကရွန်ကိုဗစ်မျိုးသစ်ကူးစက်တာတွေရှိနေပါတယ်။အဲ့ဒီပြည်နယ်တွေမှာမြန်မာလူထုအများစုအလုပ်လုပ်နေကြတယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။အလုပ်သမားတွေကလည်းနေရာတိုင်းမှာအများဆုံးပဲရှိနေတာ။ဥပမာဖုကက်ဆိုရင်ကြားလာပြီလေမှဖြစ်နေတာလေ။ဒီမှာဖြစ်နေတာ။အဲ့ဒါအလုပ်သမားအများကြီးမြန်မာလူထုအများကြီးရှိတဲ့နေရာပဲ။ဥမာပေါ့နော်။နောက်ကျန်တာကဘန်ကောက်တို့ဒီစမူစာကုန်းတို့ဘာတို့မှလည်းဖြစ်နေတာပဲလေ
။လောလောဆယ်အထိတော့အိုမီကရွန်ကူးစက်သူတွေကြားမြန်မာလူထုအများကြီးပါတယ်ဆိုတဲ့သတင်းတော့မသိရသေးပါဘူး။အိုမီကရွန်ကိုဗစ်မျိုးသစ်ကူးစက်သူအများဆုံးကဘန်ကောက်မြို့မှာဖြစ်တယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံချွန်ဘူရီပြည်နယ်ဘန်လမွန်မြို့နယ်ထဲမှာကိုဗစ်ကူးစက်ခံရသူ342ဦးနဲ့ပြည်နယ်အတွင်းမှာတနင်္ဂနွေနေ့တရက်ထဲကိုဗစ်ကူးစက်ခံရသူ442ဦးရှိလာတယ်ဆိုပြီးကျန်းမာရေးဝန်ကြီးဌာနကဖော်ပြပါတယ်။ဒီပြည်နယ်တွေကကိုဗစ်အတည်ပြုလူနာ400ကျော်မှာအိုမီကရွန်လက္ခဏာ81ရာခိုင်နှုန်းတွေ့ရတယ်ဆိုပြီးတော့လည်းကျန်းမာရေးဝန်ကြီးဌာနကဖော်ပြပါတယ်။ထိုင်းနိုင်ငံလုံးမှာဇန်နဝါရီလ3ရက်နေ့အတွက်အတည်ပြုလူနာ3000နီးပါးရှိနေပါတယ်။အိုမီကရွန်ကိုဗစ်မျိုးသစ်ရောဂါပိုးဟာ48ပြည်နယ်မှာကူးစက်ပြန့်ပွားနေတာတွေ့ရပြီးစိုးရိမ်စရာကောင်းတဲ့ပြည်နယ်နှစ်ခုကတော့ချွန်ဘူရီနဲ့ဥပွန်ရက်ချထာနီပြည်နယ်ဖြစ်တယ်ဆိုပြီးထိုင်းကျန်းမာရေးဌာနကပြောထားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာစုစုပေါင်း2,300,000ကျော်ရှိပါတယ်ရှင်။